မြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့မြေမြုပ်မိုင်းတွေကိုရှင်းလင်းဖို့မလုပ်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အတားအဆီးဖြစ်လိမ့်မယ်လို့မြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့တာဝန်ရှိသူတဦးကပြောပါရယ်ဗုဒ္ဓဦးနေ့ကရန်ကုန်မြို့မှာလုပ်တဲ့မြန်မာနိုင်ငံမြေမြုပ်မိုင်းအန်ဒီရဲ့ဆိုင်ရာ2018ခုနှစ်အစီရင်ခံစာထုတ်ပြန်ပွဲမှာအဲ့ဒီလိုပြောသွားတာပါဒီအစီရင်ခံစာထုတ်ပြန်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကသတင်းပေးပို့ထားပါရဲ့ရှင်
ကမ္ဘာမှာပြည်တွင်းစစ်ဖြစ်နေရာရှေးကြဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာစီရေးပရိပခ္ခတွေအတွင်းပါဝင်နေတဲ့အဖွဲ့တွေအားလုံးကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြပြီးဒါတွေကိုထိထိရောက်ရောက်မရှင်းလင်းနိုင်ဘူးဆိုရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်နိုင်တယ်လို့အပီပီဆိုင်ရာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှု ICBL ကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာရေရွှာမူဆာဖုံစုရံကသတိပေးသွားပါတယ
် Myanmar is the only country whose military forces were found to be using landmines during the past.
ကျန်ကနေနှစ်တည်းအစီရင်ခံစာတိုင်းဆိုရင်တက်မတော်ကမြေမြုံမိုင်းအုံပြုနေတဲ့တခုတည်းတော့တက်မတော်ဆိုတာထင်ရှားပါတယ်။ဒါကတက်မတော်တခုတည်းတုံးတယ်လို့မပြောချင်ပါဘူး။တခြားတိုင်းသားလက်နက်ကင်ဖွဲ့စည်းကလည်းတုံးပါတယ်။ဇွန်လတုန်းကကျွန်တော်နဲ့ကာကွယ်ရေးဝန်ကြီးဌာနဆွေးနွေးပွဲတစ်ခုမှာသူတို့မြေမြုံမိုင်းတုံးတယ်လို့ဝန်ခံခဲ့ပါတယ်။တက်မတော်ကာကွယ်ရေးပစ္စည်းဆက်ရုံးကပါစာကနေ1996ခုနှစ်ကစပြီးမြေမြုံမိုင်းထုတ်လုပ်တယ်ဆိုတာကိုကျွန်တော်တို့စဉ်းစားရမပေးနိုင်ခဲ့ပေမဲ့လည်းကျွန်တော်တို့အတိအကျပြောနိုင်တယ်။တက်မတော်ကလည်းဝန်ခံထားတာရှိရဲ့မြေမြုံမိုင်းရှင်းလင်းမှုအစိုးရအနေနဲ့ပါဝင်မလုဆောင်နိုင်တာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတားဆီးရရောက်နေတယ်လို့ဆိုတာကျွန်တော်ပြောချင်ပါတယ
်2009နဲ့2019ဆယ်နှစ်တာကာလမြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ထိခိုက်သေဆုံးမှု3500ကျော်ရှိပြီးအာရှနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ပါကစ္စတန်ပြီးရင်တတိယအများဆုံးပါသိဆုံးသူတွေအနေနဲ့ကရင်ပြည်နယ်မှာ 26.9 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးကချင်ပြည်နယ်မှာ 26.2 ရာခိုင်နှုန်းအဲ့ဒီနောက်ရှမ်းပြည်နယ်ပဲခူးတိုင်း KR ပြည်နယ်တနင်္လာရီတိုင်းရခိုင်ပြည်နယ်မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသိဆုံးတာတွေရှိထားပါတယ်။မြေမြုံမိုင်းနှင်းလို့သိဆုံးတဲ့နေရာမှာအမျိုးသားတွေများပြီးတစ်ခုအမဲလိုက်ငါးဖမ်းတဲ့လုပ်ငန်းတွေလုပ်ကြရင်မိုင်းကြောင့်သိဆုံးရတာပါ။မြေမြုံမိုင်းရှာဖွေရဲ့လူသားချင်းစာနာရေးအဖွဲ့၃ဘွဲ့လောက်မြန်မာနိုင်ငံမှာရှိနေပြီးဖြစ်ပေမဲ့လည်းရှာဖွေရှင်းလင်းခွင့်မရသေးပဲလက်နက်ကင်တပ်ဖွဲ့တွေအားလုံးအပြည့်ရစာချုပ် NCA အတွက်လက်မှတ်ထိုးပြီးမှခွင့်ပြုပေးမယ်လို့ပြောထားရတဲ့အပေါ်မှာသဘောမတူရဲ့အကြောင်းဒေါက်တာရေရွှာမူဆာဖုံစုရံကပြောပါရယ
် Starting mine clearance in those types of areas which have no military value today they get an immediate
peace ငင်းငင်းစာချုပ်တွေကိုမဆောင်ပဲစားလုံနိုင်တဲ့နေထိုင်နေမှာစားလုံထားဖို့လူကောင်းလုံးမယ်ရက်ဖက်ဖွဲ့စည်းတဲ့ပညာပေးလှူရှားမှုတွေကဒီနေရာတွေမှာမိုင်းရှင်းလင်းဖို့ခွင့်ရည်တွေပေးလာပါလိမ့်မယ်ပင်ငင်းငင်းကိုမှစောင့်နေစရာမလိုပါဘူး။တိုက်ပွဲလည်းမရှိတဲ့ဆိုတဲ့နေရာဒီမှာငိမ့်လဲငင်းငင်းနေတယ်။မြေရောက်ထဲမှာရှိတဲ့ပောက်ကွဲနိုင်တဲ့ဟာတွေကိုငိမ့်ငင်းအောင်အချိန်မီလှုပ်လို့ရပါတယ်။တက်ဆိုင်ရာနိုင်ငံရဲ့လုံနီးလုံဟန်တွေကိုကျွန်တော်တို့မပြောလို့ပဲတာဝန်ကတော့တက်ဆိုင်ရာနိုင်ငံကိုအာဏာရရှိထားတဲ့အစိုးရရဲ့တာဝန်ပဲဖြစ်ပါတယ်
။ငိမ့်ငင်းဆွေးနွေးပွဲကြီးလုပ်တဲ့အခါမှာလည်းမြေမြုံမိုင်းကိစ္စကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့သူကပြောပါတယ်။အကြောင်းကတော့မြန်မာနိုင်ငံမှာစစ်တပ်ရောတိုင်းသားလက်နက်ကိုင်တွေပါရှေ့တန်းစစ်မြေနာမှာရဲသားတွေကိုအတင်းအဓမ္မစီခိုင်းနေကြကြောင်းအပီပီဆိုင်ရာလူခွင့်ရေးကြီးညာစာတန်းရဲ့အပိုက်သုံးကိုချိုးဖောက်နေရလို့အပီပီဆိုင်ရာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့ရဲ့ဗိုလ်တော်ဦးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။